ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အစီပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းတပ်ဖွဲ့တွေဒီကနေ့တင်းတက်ခံတွန်းလှန်ပြီးထိန်းထားနေနိုင်တယ်လို့ယူကရိန်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ယူကရိန်းစစ်မှုလုပ်ငန်းအဓိကနေရာတစ်ခုဖြစ်တဲ့ Donbas ဒေသကိုသိမ်းနိုင်ဖို့ရုရှားဆွေရကစူးစမ်းနေတာဖြစ်ပြီးရုရှားထိုးစစ်ဟာစီစဉ်ထားတာတည်းပိုပြီးနှေးကွေးနေတယ်လို့အနောက်နိုင်ငံတွေကစီးရီးလာသုံးသပ်သူတွေကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းတောင်ပိုင်းကစစ်တပ်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးနေတဲ့ဘာလို့ပိုးစိတ်ကမ်းမျိုးကလည်းအကြက်သားတွေကိုကယ်ထုတ်နိုင်ရေးကုလသမဂ္ဂကဆက်ပြီးတော့ကြားဝင်စစ်ဆင်နေပါတယ်။လွန်ခဲ့တဲ့သတင်းကိုပတ်မှာယူကရိန်းကိုစပြီးတီးကျော်တိုက်ခိုက်ခဲ့ခြင်းကလေးကမာရီပိုးမျိုးကိုတင်နိုင်မှုရုရှားကိုကြိုးစားနေတာပါ။မာရီပိုးမျိုးရဲ့နောက်ဆုံးခံစစ်ခြေကုပ်စခန်းဖြစ်တဲ့တံမင်းစက်ရုံကြီးတွေကနေသူတို့ကိုကယ်ထုတ်ပေးဖို့အကြက်သားတွေတောင်းပန်နေကြတယ်လို့မြို့တော်ဝန်ဗာဒင်ဝိုင်ချန်ကိုကပောက်ကြားနေမှာပြောပါတယ်။အဲ့ဒီတမလီစေယုံကြီးထဲမှာယူကရိန်းတပ်ဖွဲ့ဝင်ခံမှန်းကြီး 2,000 လောက်ခံတိုက်နေပြီးအရက်သားက 1,000 လောက်ရှိနေပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းတယောက်ကြာဆုံးသွားတယ်လို့သူ့မိသားစုကပြောတာကြောင့်ဒါဟာဖြင့်ယူကရိန်းစစ်ပွဲမှာအမေရိကန်နိုင်ငံသားတဦးတိုက်ပွဲဝင်ခြင်းပထမဆုံးကြာဆုံးတာဖြစ်ပါတယ်။ဒီသတင်းကိုအမေရိကန်အစိုးရကတော့အတိအပြုထုတ်ပြန်တာမရှိသေးပါဘူး။